တို့တမရာဦးမြင့်စွေဦးဆောင်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသအကျန်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တွေဟာအဖွဲ့နှစ်ဖွဲ့ခွဲပြီးတော့ဗူဒီတော်မောင်နှောဒေသဘက်ကိုတစ်ဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတစ်ဖွဲ့တွားရောက်ပြီးကွင်းစင်လေးလာနေတယ်လို့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအောင်ကြည်ကဗီအိုကိုအတည်ပြုပြောဆိုပါတယ အခြေအနေအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမမီခိုင်ကတင်ပြပေးထားပါတယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသအကျဉ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ရခိုင်အရင်းနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ဆွဆွဲချက်တွေကိုအဖြေရှာဖို့အတွက်အဖွဲ့နှစ်ဖွဲ့ခွဲပြီးဗူဒီတောင်မောင်တော်အပါဝင်ဘင်္ဂလားဒေ့ရှ်နိုင်ငံလေးကဒုက္ခသည်စခန်းတွေကိုအခုရက်ပိုင်းတွင်တွားရောက်ကွင်းဆင်းလည်လာနေတာပါရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့မောင်တော်အကျဉ်းဖက်တိုက်ခိုက်မှုအပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသိမ်းရှောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေရောမြန်မာပြည်ထဲကိုပြန်ဝင်လာတဲ့ဒုက္ခသည်တွေကိုပါအဖွဲ့ခွဲပြီးတွေ့ဆုံမေးမြန်းမှုတွေလုပ်နေတယ်လို့ကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကအခုလိုရှင်းပြပါတယ
်။အစဉ်ခံစားမှာပါတဲ့ချက်တွေပေါ့လေ။ဘလောက်တန်းတာကြီးမှန်ချမှုရှိတယ်လဲဆိုတော့ဒါကဆန္ဒစစ်ရေးကော်မရှင်အဖွဲ့ဝင်တွေအနေနဲ့ဝင်လာတဲ့အစမ်းနဲ့ညီနိုင်ကြည့်တော့မှငကိုတော့ကလူခွင့်ရေးအဖွဲ့အနေနဲ့စစ်ရေးတဲ့နေရာလေးတွေပေါ့။နောက်အဲ့ဒီပုံကိုယ်လေးပေါ့အဲ့ဒါလေးကိုပြန်ပြီးတော့ငင်းငန်းလာလေးဆုံလန်းလာလေးဟိုလုပ်တဲ့အစီအစဉ်တစ်ခုပေါ့တစ်ဖက်ကအဲ့ဒီလုပ်ကြလို့တစ်ဖက်ကလည်းတချို့ပြန်ဝင်လာကြတဲ့လူတွေဟိုလည်းပဲဆက်မှန်ပြီးတော့ဟိုလိုက်တဲ့ပြည်သူငင်းငန်းနေတဲ့အဖွဲ့လေးရှိပါတယ်အဲ့တော့ဟိုမောင်းတော်ဒေသဆုံလန်းရေးကော်မရှင်နေနဲ့နှစ်ဖက်ခွဲပြီးတော့လုပ်နေတဲ့ဆိုတဲ့သဘောပါပဲကျွန်တော်ပြရတော့ကတော့ဟိုဘက်ချမ်းသွားတော့ကျားအောင်ဆုံးတဲ့သူကျားဦးထွန်းရတို့ဦးဆောင်ပြီးတော့သွားတယ်လို့ကျွန်တော်သိရပါတယ်ဒီဘက်ချမ်းမှာတော့ဦးအောင်နိုင်လို့ပဲဦးဆောင်တယ်လို့ကျွန်တော်သိရပါတယ
်ကော်မရှင်အနေနဲ့သရုပ်ထအချိန်ရောက်ကွင်းစင်းစစ်ဆေးတာဖြစ်ပြီးရိုဟင်ဂျာတွေအပေါ်စနစ်တကျညှဉ်းပန်းနှိပ်စက်မှုတွေရှိနေတယ်ဆိုတော့ကုလသမဂ္ဂရဲ့ဆွဆွဲချက်တွေကိုအဖြေရှာဖို့စစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်အခုတစ်ခေါက်ကော်မရှင်ရဲ့ကွင်းဆင်းလည်လာမှုကတစဉ်ကုလသမဂ္ဂရဲ့ဆွဆွဲချက်တွေခိုင်လုံမှုရှိမရှိသိနိုင်တယ်လို့ဦးအောင်ကြည်ကပြောပါတယ
်။သူရဲ့အစဉ်ခံစားရမှာပါတဲ့အချက်တွေဟာဘယ်လောက်ထိခံစားမှုရှိတယ်လဲ။အကြေကြာမှုရှိတယ်လဲပေါ့နော်။ဟိုများသောအားဖြင့်ကျွန်တော်တို့ယူဆတာတော့တော်တော်များများအသက်ကားထားတဲ့အနေအထားမျိုးဖြစ်တယ်။စစ်သေးတဲ့လူတွေကလည်းဒီကနောက်ဆုံးချိန်တွေကိုဒီဘက်ချမ်းကိုသူတို့ကမရောက်ကြသေးဘူး။အနောက်နေနေချိန်တွေလည်းသူတို့ကမသိကြဘူးဆိုတော့အဲ့ဒီဟိုချက်ခွာသွားတဲ့လူကြီးကြောက်ခင်ရစကားအားလုံးကိုပဲမှန်လို့ရှင်ပြီးတော့မတန်းတင်လာပဲလေဖြစ်နိုင်ပါပဲ။ဒါကြောင့်မလို့အခုသွားပြီးတော့ကျွန်တော်တို့ဆရာနေနေတဲ့ပုံကိုရတော့ဒီဘက်ကဒီဝါတွေရောနေနေဒေသအစီအစဉ်တွေရောဒီဘက်ကဖြစ်ချင်းအကြောင်းများတွေရောအကုန်လုံးအသေးစိတ်အသိရှိခဲ့ပြီးပြီ။ဘုံဘုံနေနေတဲ့ဒီဘက်ကသတင်းဆက်သက်တွေကိုနေနေတာရဲ့ပြီးပြီဆိုတော့ဘုံမှာပြန်ပြီးတော့နေတဲ့အခါမှာအဲ့တော့ကတော့သူတွေတဲ့လူတွေကိုတွေ့ကြတွေ့နေမတွေ့ကြတာမတွေ့ဘူးပေါ့လေ။ဒါပေမဲ့တွေ့ရင်ဖြစ်စီမတွေ့ရင်ဖြစ်စီသူတို့ကနေတဲ့ပုံကိုယ်တွေကိုပြန်ဟန်ပြီးတော့မင်းမင်းများအဖြစ်ဒီကိုယ်တော့သက်သက်ပြတ်ပြီးဟာဘလောက်ထိမှန်ကန်မှုလဲ။ဟိုတရင်ချက်တဲ့အဖြစ်ခိုင်မာမှုရှိသလားဆိုတာလေးတွေပါစမ်းသပ်နိုင်တယ်လို့ပြောနေပါတယ
်။ကော်မရှင်ဖွဲ့ဝင်တွေဟာဒီကနေ့မှဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတစ်ခုကိုတွားရောက်ခဲ့ပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမင်းမြတ်မှုတွေလုပ်ခဲ့တယ်လို့နောက်ရက်တွေမှာလည်းဒုက္ခသည်စခန်းတချို့ကိုထပ်သွားဖို့ရှိတဲ့ကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေမှာတော့ဖော်ပြထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်အချက်30ပါတဲ့ကြားချက်အစည်းအခမ်းစာတစ်စောင်ကိုပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်ခဲ့ပြီးရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့ရာဇဝတ်မှုဆွဆဲချက်တွေအပေါ်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးနိုင်ငံသားစစ်ဆေးရေးစနစ်တွေကိုပြန်လည်ပြင်ဆင်ဖို့လည်းတိုက်တွန်းထားပါတယ်။မြန်မာအစိုးရအနေနဲ့လည်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အစီရင်ခံစာအပေါ်ကြိုဆိုသလိုကော်မရှင်ရဲ့အကြံပြုချက်တွေကိုအမြန်ဆုံးအကောင့်ထည့်ဖော်မယ့်အကြောင်းပြောဆိုထားပါတယ်။ရခိုင်ပြည်နယ်မောင်တော်အကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာကိုတော့ဘယ်တော့ထုတ်ပြန်မလဲဆိုတာမသိရသေးပဲအစိုးရအနေနဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာထုတ်ပြန်တဲ့အချိန်ကိုရက်အကန့်အသတ်မရှိတိုးမြင့်ပေးထားတာလည်းဖြစ်ပါလိမ့်ရှင်။